2022ဖေဖော်ဝါရီလရက်နေ့မှာအာဏာသိမ်းခဲ့ပြီးတဲ့နောက် 2008 ဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်တာဆိုပြီးစစ်ကောင်စီဟာအရေးပေါ်ကာလ6လတက်တန်းကိုအကြိမ်ကြိမ်တိုးလာခဲ့တာဖြစ်ပါတယ်။ဒီတစ်ခေါက်မှလည်းတရားဥပဒေစိုးမိုးရေးအပြေအဝဆောင်ရွက်နိုင်ဖို့လိုအပ်ချက်တွေရှိနေသေးတယ်လို့ပြောဆိုပြီးတော့ထပ်ပြီးတော့တက်တန်းတိုးခဲ့တာဖြစ်ပါတယ်။အခုလိုစေအုပ်ချုပ်ရေးတက်တန်းထပ်တိုးလိုက်တာကိုကြည့်ရင်စစ်ကောင်စီအနေနဲ့တိုင်းပြည်မှာအပြောင်းလဲလုပ်လို့တဲ့စိတ်စည်ဒနာမရှိသေးတာကိုပြနေတယ်လို့လူပောင်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကသုံးသပ်ပြောဆိုပါတယ
်။ချင်းစီကတော့သူတို့အာဏာစပြီးတော့ထိနေလို့ပြောရဲဗျာ။အာဏာသိမ်းတဲ့အချိန်တွေကစပြီးတော့ဟိုဖွဲ့စည်းပုံခြေကဥတွေကိုဖောက်ပြက်ပြီးတော့သူတို့သိမ်းခဲ့တာဖြစ်တယ်။အခုတက်တန်းတိုးတဲ့ကိစ္စတွေကလည်းပဲလူတွေမှာတရားဝင်လားတရားမဝင်လားဆိုတာသူတို့အတိတ်ပဲဖွဲ့စည်းမှုနဲ့သူတို့တွေပဲဖြစ်တယ်။သူတို့လူစလို့အိုးလူတက်တန်းတိုးနေရဖြစ်တယ်။နော်အခြေခံအရဥရေရအဲ့လိုဆောင်ရွက်နေကြတာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုပဲပြောချင်ပါလေဗျ။သကိုင်းမှာပဲជីជីမကွေးမှာပဲជីជី။ချင်းဘက်မှာပဲជីជី။ကျွန်တော်တို့ဒီဘက်ကရဏီဘက်မှာပဲជីជី။ဒီတိုင်းသားဒေသတွေမှာအိုးကင်ဘက်မှာပဲជីជី။ဒေသအားလုံးလိုလိုမှာရဲရဲစက်စက်ပြီးနေမှုလို့ဇက်တိုက်ကျူးလွန်နေတော့မှဖြစ်တယ်။ဇက်တိုက်ဆောင်ရွက်နေတော့မှဖြစ်တယ်။လက်တွေ့မှာတိုင်းပြည်ကိုအပြောင်းလဲလုပ်လို့တဲ့စံတာလုံးလုံးမတွေ့ရသေးဘူးစိတ်ကူးရင်လို့လုံးလုံးမရသေးတဲ့အချိန်လေးဖြစ်တယ်ဆိုတော့ကျွန်တော်အနေနဲ့တော့အဲ့ဒီလိုပြောချင်ပါတယ်ဗျအ
ာနာသိမ့်မှုပြီးမကြခင်2020ခုနှစ်ဧပြီလတုန်းကအရေးပေါ်တက်တန်းကာလနှစ်နှစ်ထက်ပိုမကြာနိုင်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပူးပါတယ်ဒီလိုပြောပြီးနောက်ပိုင်းမှာကိုပဲအကြိမ်ကြိမ်တက်တန်းတိုးခဲ့တာအခုဆိုရင်နှစ်နှစ်ကျော်ရှိပြီဖြစ်ပါတယ်အရင်စစ်အစိုးရလက်ထက်ပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်425မှာလေအရေးပေါ်တက်တန်းကို6လ2ကြိမ်တက်တန်းတိုးနိုင်တယ်လို့သာဖော်ပြထားတာပါဥပဒေပညာရှင်တူကတော့ဆေးရနာရှင်တွေစိတ်ကြိုက်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံကအာဏာရှင်တွေအသက်ဆက်နိုင်မှုထွက်ပေါက်အနေနဲ့ဆက်ပြီးရရှိနေတော့မယ်လို့ဝေဖန်ထောက်ပြပါတယ်ဒီ
ဖော်ပြတ
ဲ့
2008ဖွဲ့စည်းပုံဥပဒေပုံမှန်425မှာကခုနအငင်းပွားပဲဘယ်လုံးလုံးပါဘာသာမအခြေအနေကြီးဆိုတဲ့လိုပေါ့နော်။ဘာသာအခြေအနေဖြစ်တယ်ဆိုရင်တက်တန်းကိုနှစ်ကြိမ်နဲ့တူလို့ရတယ်6လ6လတက်ကြည့်ပေါ့။ဒီလိုလုံးပါတဲ့အတွက်ဒါတော့အခုဖြစ်သွားတာ။ဟိုချိုးနေပြီးရဲ့ဒီဝဲပြီးရဲ့အဲ့လိုသလုံးသုံးနေကြတာတော့မကြည့်ဘူးပေါ့နော်။အဲ့ဒီတည်းကသာမန်အခြေအနေကိုနှစ်ကြိမ်တိုးနိုင်တယ်ဆိုတော့ဥပဒေသဘောအရရှိတဲ့အခါကျတော့သာမန်အခြေအနေမဟုတ်ဘူး။ထူးခြားတဲ့အခြေအနေဆိုရင်ထပ်တိုးလို့ရတဲ့သဘောဖြစ်သွားတာ။နော်အဲ့ဒါကဟိုပြောမယ်ဆိုရင်တော့ဒီပတိဝန်ရှိတဲ့ဥပဒေမှာပါတယ်။ပုံမှန်425ရဲ့အမေကဒီမို့ပူချိုရီယူရဲ့ပြည်နဲ့စီစဉ်ထားတဲ့တက္ကသိုလ်ကိုဆရာတော်ကတက်တယ်
။စစ်တဟာအာနာသိန်းနီနောက်ပိုင်းအရေးပေါ်တက်တန်းတစ်နှစ်ကြီးညာခဲ့ပြီးအဲ့ဒီနောက်တက်တန်းတစ်နှစ်ပြည့်ချိန်2022ဇန်နဝါရီလမှာပထမဆုံးအကြိမ်6လတက်တန်းတိုးခဲ့ပါတယ်။အဲ့ဒီနောက်မှာလည်း2022ဇူလိုင်လမှာတစ်ကြိမ်2023ဇန်နဝါရီမှာတစ်ကြိမ်ထပ်တိုးခဲ့တာကြောင့်အခုတစ်ကြိမ်နဲ့ပါဆိုရင်6လစီတက်တန်းတိုးတာ4ကြိမ်ရှိပြီဖြစ်ပါတယ်။ဒီကနေ့ဆေးဦးချုပ်ရီနောက်ထပ်6လတက်တန်းတိုးလိုက်တဲ့ကာလုံအစည်းအဝေးကိုတော့ယာယီသမရဦးမြင့်ဆွေရောဒုသမရဦးဟန်နရီဘန်တီယူတို့နှစ်ဦးစလုံးတက်ရောက်ခဲ့ကြပါတယ်ရှင်။